မေဂန်ကငရားရေးဝန်ကြီးမိုက်ဖွန်ပီယိုတာဝန်ယူကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာပထမဆုံးအကြိမ်ညီလာခံပြီးဆုံးသွားပြီဖြစ်ပြီးရွှေညာရေးဟာညီလာခံအတွင်းမှာအလေးထားပြောဆိုဆွေးနွေးကြတဲ့ကိစ္စတစ်ရပ်ဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူကပြောပါတယ်။ရွှေညာဒုက္ခသည်အကြက်တဲကိုအမေရိကန်အစိုးရအနေနဲ့ရှေ့ဆက်ပြီးတွန်းအားပေးလှုံ့ဆော်သွားမယ်လို့ပြောတဲ့အကြောင်းရွှေညာရေးအမေရိကန်ခြေဆိုင်လှုံ့ရှားဆောင်ရွက်သူတွေကဆိုပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုတင်ပြပါမယ်။
အမေရိကန်နိုင်ငံသားရေးဌာနမှာဇူလိုင်လ24ရက်နေ့ကနေ26ရက်နေ့ထိသုံးဝင်ကြကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာပထမဆုံးကျင်းညီလာခံကိုတက်ရောက်တဲ့နိုင်ငံပေါင်း80ကျော်ကကိုယ်စားလှယ်တွေတဲ့အများအပြားကရိုဟင်ညာအကြက်တဲနဲ့ပတ်သက်ပြီးပြောဆိုကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာဝန်ကြီးဆန်ဘရောင်းဘတ်ကညီလာခံအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါပါတယ
်။ A number of them talking about particular statements of concern regarding the Rohingya.What's taking place there
ရင်းကြရေးနဲ့ပတ်သက်လို့အဲ့ဒီမှာဖြစ်ပျက်နေရပြီနဲ့ပတ်သက်လို့အထူးသဖြင့်စိုးရိမ်တဲ့အကြောင်းတွေကိုကိုယ်စားလှယ်အများပြားကပြောကြပါတယ်ဒီဖြစ်ရပ်ကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ကျွန်တော်တို့အနေနဲ့သတ်မှတ်ပြီးသားပါအဓိကအားဖြင့်ဘာသာရေးအရာလူနည်းစုတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရတဲ့ပတ်သက်တဲ့နောက်ထပ်အစီရင်ခံစာတွေလည်းထွက်လာဖို့ရှိပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တိုင်းဝိုင်းဖြစ်မြန်မာစစ်ရကတုံးတုံးပြောဆိုဖော်ပြသူတွေကိုနိုင်ငံတကာကရိုဟင်ညာလို့ခေါ်ဆိုသုံးဆွဲပြီးအဲ့ဒီအခေါ်အဝေါ်ကအခြေတင်ဖြစ်စရာအဓိကအကြောင်းရပ်တစ်ခုဖြစ်နေတယ်လို့အခုချိန်ဒီလဲဒီပေါ်မှာပြည်လည်မှုရသေးတာမဟုတ်ပါဘူးလက်ရှိဖြစ်နေတဲ့အကြက်တဲပြည်လည်အောင်အမေရိကန်ဆိုရအနေနဲ့တိုက်တိုက်တွန်းတွန်းလှုပ်သွားမယ်လို့ပြောတဲ့အကြောင်းညီလာခံတယောက်သူတွေကတူဦးဖြစ်တဲ့ရိုဟင်ညာရေးအမေရိကန်အခြေစိုက်လှုပ်ရှားသူဒေါက်တာဝါကာဦးတင်က VOE ကိုပြောပါတယ
်နားလီမွတ်တွက်အားလုံးအတူတူအေးအေးချမ်းချမ်းနေဘွတ်တွက်အဲ့ဒါကိုဦးဆောင်ပြလို့မယ်လို့ပြည်တော်ရိုဟင်ဂျာကြောင့်နဲ့ပတ်သက်လို့ကမ်မရှိတဲ့ဘင်္ဂလားဒေ့ရှ်မှာအိန္ဒိယမှာသူတို့အေးအေးဆေးဆေးပြန်သွားပြီးတော့ဟိုမှာငြင်းငြင်းချမ်းချမ်းလုံခြုံရင်းနဲ့နေဘွတ်တွက်ပြီးတော့ရခိုင်ဗုဒ္ဓဘာသာဝင်တို့နဲ့အတူတူငြင်းငြင်းချမ်းချမ်းနေနိုင်ဘွတ်တွက် religious perspective ကလုံမယ်လို့ပြောပါတယ
်ဘင်္ဂလားဒေ့ရှ်ကိုထပ်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေစီပြန်ပို့ရေးလှုံ့ဆော်ဖို့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသားသဘောတူလက်မှတ်ရေးထိုးထားတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNHCR, UNDP တို့နဲ့မြန်မာအစိုးရကြားမှာလည်းနားလည်မှုစားကြွန်လာလက်မှတ်ရေးထိုးထားပါတယ်။ဒီလိုအခြေအနေတွေကိုတိုးတက်မှုအဖြစ်မြန်မာတာဝန်ရှိသူတွေဘက်ကထောက်ပြပြောဆိုကြတာပါ။ရိုဟင်ဂျာအကြက်တဲပြည်လည်းရေးတွေ့အချက်သုံးချက်ကိုအမေရိကန်အစိုးရကသတ်မှတ်လှုံ့ဆော်သွားမယ်လို့ပြောတဲ့အကြောင်းဒေါက်တာဝါကာဦးရင်ကပြန်ပြောပြပါတယ်
။ပထမချက်ကရိုဟင်ဂျာဒုက္ခသည်ပြီးတော့တခြားရခိုင်နယ်ပါရှိလည်းအလုံးဒုက္ခသည်အလုံးပေါ့လေဗျာ။အားလုံးကိုသူတို့ကခေစိတ်ဘွတ်အတွက်သူရဲ့ပြဿနာရှင်းဘွတ်အတွက်ရည်ရွယ်ချက်ရည်ရွယ်ချက်နှိမ့်ကဆုံးရှုံးသွားတဲ့နိုင်ငံသားကိုရိုဟင်ဂျာလူမျိုးပြန်ရပြီးတော့လူအခွင့်ရေးပြန်ရဘွတ်အတွက်အဲ့ဒါကအမေရိကန်ဆိုတာကကြိုးစားမယ်ပြီးတော့နံပါတ်3က development တိုးတက်မှုပေါ့လေဗျာအာရခိုင်ပြည်မှာရှိတဲ့လူတွေအားလုံးရိုဟင်ဂျာနဲ့တခြားဘာသာဝင်ရခိုင်တွေပါနဲ့ဘာသာဝင်အားလုံးအေးအေးချမ်းချမ်းနေပြီးတော့ဒေသကိုတိုးတက်ဖို့အတွက်ညာရေးစီးပွားရေးလူမှုရေးအားလုံးပေါင်းပြီးတော့တိုးတက်ဖို့အတွက်အဲဒါသုံးခုအဓိကရည်ရွယ်ချက်ရှိလို့အမေရိကန်ဆိုတာကပြောပါတယ
်အမေရိကန်နိုင်ငံသားရဲ့ဌာနအနေနဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးအတွက်နိုင်ငံစုံပါဝင်တဲ့ပူးတွဲရမုံငွေတရားထူထောင်ဖို့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်လှုပ်ရှားလှုပ်ဆောင်နေသူဘာသာပေါင်းစုံကလူပုဂ္ဂိုလ်တွေအတွက်ခေါင်းဆောင်မှုဆိုင်ရာအစီအစဉ်တစ်ခုအကောင်အထည်ဖော်ဖို့နဲ့ပုဂ္ဂလိကနဲ့အစိုးရပူးပေါင်းပါဝင်တဲ့သုံးရက်ကြာဆွေးနွေးပွဲတစ်ခုလုပ်သွားဖို့ဆိုတာတွေကိုညီလာခံဆုံးသက်နေ့မှာနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကကြေညာသွားပါတယ်ခင်ဗျာ